နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာအိန္ဒိယနိုင်ငံကို၄ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်တဲ့အောက်တိုဘာ16ရက်တနင်္လာနေ့မှာစတင်ထွက်ခွာမှာဖြစ်ပါတယ်။ဒါအဆူအတက်လက်တဲ့ပထမဆုံးချိန်ဖြစ်တဲ့အိန္ဒိယနိုင်ငံကိုတွားရောက်တာဖြစ်ပြီးအောက်တိုဘာ16ရက်နေ့မှာတော့ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဂိုအာမှာကျင်းပမဲ့ BRICS BIMSTEC ထိပ်သီးအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်ကဒီအစည်းအဝေးတက်ရောက်မှာဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးနှစ်နိုင်ငံအရေးကိစ္စတွေနဲ့အတူဒေတာရင်းကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိပါတယ်။အိန္ဒိယနိုင်ငံခြားရေးဌာနကဗုဒ္ဓဘူးနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဒေါက်တာဆန်းစုကြည်ကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့အောက်တိုဘာ18ရက်ကနေ19ရက်ထိလာရောက်မှာဖြစ်ပြီး BRICS BIMSTEC ညီလာခံအပြီးမှာနိုင်ငံတော်ခီးစဉ်ကိုစတင်မှာဖြစ်ကြောင်းဖော်ပြပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ရဲ့အခုလိုရာရောက်မှုကနေတနိုင်ငံခြားကိစ္စရပ်တွေကိုအပြန်အလှန်ဆွေးနွေးနိုင်မှာဖြစ်တယ်လို့နိုင်ငံခြားချစ်တီရင်းနှီးမှုခိုင်မာစေမဲ့နည်းလမ်းတွေကိုရှာဖွေနိုင်မယ်လို့လည်းဖော်ပြပါတယ်။နိုင်ငံထိပ်တန်းအရာရှိကြီးတွေလိုက်ပါလာတဲ့ဒီခီးစဉ်အတွင်းနိုင်ငံအရေးကိစ္စတွေကိုဆွေးနွေးတဲ့အခါမှာအိန္ဒိယမြန်မာနှစ်နိုင်ငံနယ်စပ်ဒေသကလက်နက်ကင်တွေရဲ့လှုပ်ရှားမှုတွေထိန်းချုပ်နိုင်ရင်လည်းပါဝင်နိုင်တယ်လို့ကုန်သွယ်ရေးတိုးမြင့်ဖို့တွေလည်းပါဝင်မယ်လို့ခန့်မှန်းရပါတယ်။အခုလာဆန်းပိုင်းကတွားရောက်ခဲ့တဲ့သမရဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်မှာတော့ဝန်ကြီးချုပ်မိုဒီနဲ့တွေ့ဆုံခဲ့တယ်လို့ဒီလက်နက်ကိုင်ဖွဲ့တွေကိုမြန်မာမျိုးကိုအသုံးချပြီးအိန္ဒိယကိုဆန့်ကျင်ဖို့ခွင့်ပြုမှာမဟုတ်ကြောင်းကတိပေးပါတယ်။ဒေါက်တာဆန်းစုရဲ့အခုခီးစဉ်အတွင်းအိန္ဒိယသမရပရနဗ်မူခာဂျီနဲ့နိုင်ငံခြားရေးဝန်ကြီးဆာရှာရှဝါရက်တိုနဲ့တွေ့ဆုံဖို့ရှိတယ်လို့နှစ်နိုင်ငံစီးပွားရေးတိုးမြှင့်ဖို့အတွက်အိန္ဒိယစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့တွေ့ဆုံမဲ့စီးပွားရေးဆွေးနွေးပွဲကိုလည်းတက်အောင်မှာဖြစ်ပါတယ်။